မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လွတ်ရပ်ကိုလက်မခံနိုင်ကြောင်းနယူးယောက်မြို့ကုလသမဂ္ဂအထူးတင်ညီလာခံမှာတောက်ကြနေကမြန်မာတမ်မကြီးဦးကျော်မိုးထွန်းကကြေညာလိုက်တဲ့အပေါ်နိုင်ငံတော်တော်များများကကြိုးစားလိုက်ကြပါတယ်။အရသာအစိုးရခေါင်းဆောင်တွေပါဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့ငင်းငန်းစွာဆန္ဒပြတောင်းဆိုနေသူတွေကိုအကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့ကိုလည်းတတိပေးခဲ့တာပါ။အပြည့်စုံကိုတော့ကိုအောင်လင်ဦးကပြောပြမှာပါ။
ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်းကအာဏာသိမ်းတာကိုဆန့်ကျင်ကြောင်းနဲ့နိုင်ငံတကာကလည်းဆန့်ကျင်တရားပေးဖို့တိုက်တွန်းလိုက်တဲ့ကြောင်းထူထူညီလာခံမှာတက်ရောက်လာသူတွေတောင်းတဖြည့်ကျေးဇူးလိုက်ကြတာပ
ါဒီရေတော်ဘုံမုတ်ချအောင်မြင်ရမှာဖြစ်ပါတယ်ပြည်သူသာအဓိကပါအရေးတော်ဘုံအောင်ရမှာရှိ I thank you Mr. President
ကျွန်မကဆိုင်အမေရိကန်သံမကြီးဖြစ်ပြီးတောင်းယူပြီးပထမဆုံးကျေထူရီညီလာခံကိုတက်ရောက်လာတဲ့အမေရိကန်သံမကြီးလင်ဒါသောမတ်စ်ဂရင်ဖီးလ်ကလည်းတတိရှိတဲ့ရည်တည်ချက်အဖြစ်ကြိုဆိုခဲ့တာပါ
And I would like others like to welcome and commend the courageous and brave statement made by the Myanmar Prime Rep here this morning
မြန်မာကိုယ်စားလှယ်ရဲ့ဒီမနေ့ရေရွဝန်ထုတ်ဖော်ပြောကြားမှာကိုတခြားသူတွေလည်းကျွန်မနဲ့အတူကြိုဆိုကြစီကျမလေးမြန်မာကိုယ်စားလှယ်လိုပဲဆရာဝန်တွေဝန်ထမ်းတွေရေးတယ်တွေလက်ခွဲရရောင်းတဲ့တွေဖြစ်စည်းပေါ်တဲ့တွေအမှုပညာရှင်တွေလည်းမြန်မာပြည်သူတွေကလည်းသူတို့ရဲ့သဘောထားဆန္ဒတွေကိုထုတ်ဖော်နေကြပါရဲ့အနည်းရောမိုးပြန်မှုပေါင်းတွေအိုးကွက်တွေတည်ရရင်နဲ့ဒီမိုကရေစီပြန်ရရှိရေးတောင်းဆိုနေကြပါရဲ့ဒီလူတွေနဲ့အတူကျွန်တော်တို့ရပ်တည်နေပါရဲ့
မြန်မာနိုင်ငံချင်းနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ထုတ်ကိုယ်ဆဲခရစ်စတန်ရှာနာဘာဂနာအစီအခံတင်ပြတဲ့လူသဘောဆွေးနွေးပွဲမှာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကရွေးကောက်ပွဲအနိုင်ရ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကသာဆက်လက်ကူစားပြုမယ်အကြောင်းကြေညာလိုက်တဲ့အပေါ်ဗြိတိန်တမ်မတ်ကြီးဘာဘရာဝုဒ်ဝါကလည်းချီးကျူးခဲ့တာပါ
I would like to join others in thanking the special envoy for her briefing today and also pay tribute to the powerful statement of my colleague, the permanent representative of Myanmar.
တခြားသူတွေနေပြီးဒီကနေ့အစီအစဉ်တင်ပြခဲ့တဲ့အထူးကိုယ်စားလှယ်ကိုကျေးဇူးတင်စကားပြောကြားလိုပါတယ်။ကျမတို့ရဲ့လုပ်ဖို့ခံတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်ရဲ့အားကောင်းလာတဲ့ပြောကြားချက်ကိုလည်းဂုဏ်ပြုပါတယ်။ဗြိတိန်နဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဒီမိုကရေစီနည်းပြရွေးကောက်တင်ဖောက်ထားတဲ့အရတအစိုးရအဖွဲ့ဝင်တွေကိုမတရားဖမ်းဆီးမှုတွေကိုလည်းရှုတ်ချပါတယ
်။ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေကိုဖြစ်ရှင်းမှုပြက်ကွက်တယ်ဆိုရဆွဆွချင်းနဲ့စစ်တပ်ကရဲသားစုရောက်ကိုဖျက်ရှားပြီးဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းခဲ့တာပါအာဏာသိမ်းပြီးတဲ့နောက်အစ်စ်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်စစ်ကလည်းရွေးကောက်ပွဲရလဒ်တွေ့တဲ့ကြောင်းပြောဆိုထားပါတယ်ဥရောပသမဂ္ဂ EU သံမကြီး Olaf Scholz ကတော့ NLD ပါတီအများစုနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုဆန့်ကျင်တဲ့စစ်တပ်ရဲ့လျှော့ကိုလက်မခံကြဘူးထူးထူးညီလာခံမှာတိုက်တွန်းသွားတာ
ပါ The results of the election must be respected.And any attempt to overturn them by force or by any other means must be rejected.
ဒီကောဝေယလာကိုလေးစားရမှာဖြစ်ပြီးဒါကိုအင်အားသုံးတာပဲဖြစ်ဖြစ်အချားကြီးနဲ့ပဲဖြစ်ဖြစ်ပယ်ဖြတ်ဖို့ကြိုးစားတာကိုစန့်ကျင်ရမှာဖြစ်ပါတယ်။ဒီကောဝေယလာနဲ့ပတ်သက်လို့ဆွဆွဲချက်တွေအငင်းပွားမှုတွေကိုလည်းဥပဒေနဲ့အညီသာဖြေရှင်းရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းတဲ့လုပ်ရက်နဲ့အခြေခံလူ့အခွင့်အရေးချိုးဖောက်မှုတွေအားလုံးကို EU အနေနဲ့အပြင်းထန်ရှုတ်ချပါတယ်။
မြန်မာနိုင်ငံမှာရသဆူရောက်ကိုဖျက်ရှားပြီးစစ်တပ်ကအာဏာသိမ်းတဲ့လူရဲကိုနိုင်ငံတကာတိုင်းတာနဲ့ဖိအားပေးဖို့လဲထွေညီလာခံမှာတိုက်တွန်းခဲ့ကြတာပါကုလသမဂ္ဂဆိုင်ရာဒေသတမကြီးဂျန်ဂျုံကတော့နိုင်ငံတကာအတိုင်းဝန်ရဲ့ဖိအားတွေနဲ့ပတ်သက်လို့တတိပေးပြောဆိုသွားပါတယ
်မြန်ကျန်ကွန်းနဲ့发生的事情本质上是缅甸内政国际社会应当在尊重缅甸主权
မြန်မာနိုင်ငံမှာဖြစ်ပျက်နေရတာကစီးရင်းရေးတာဖြစ်ပြီးနိုင်ငံတကာတိုင်းဝမ်းနေနဲ့မြန်မာနိုင်ငံရဲ့အချုပ်အခြာနိုင်ငံရေးရာစီးရလွတ်လပ်မှုနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုလေးစားဖို့လိုအပ်တဲ့အကြောင်းပြုပ္ပန္နနဲ့ပြောဆိုတာပါမြန်မာနိုင်ငံဟာအရှေ့တောင်အရှေ့နိုင်ငံများအပြင်အာဆီယံဖွဲ့ဝင်ဖြစ်တဲ့ကြောင်းအသင်းရဲ့မူရင်းနဲ့အညီဖြစ်ရှင်းတာမျိုးကိုတရုတ်နိုင်ငံကအားပေးကြောင်းလည်းပြောဆိုသွားပါတယ်ထရီနီလာကရဲ့လူသဘောဆွေးနွေးပွဲမှာမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့အစီအစဉ်တင်ပြခဲ့တဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားခရစ်စတန်ရှာနာဘာဂနာကတော့အာနာသိစ်စစ်တပ်ကိုလက်မခံဘူးလေတိုက်တွန်းသွားပါတယ်ခင်ဗျာ